Welcome to the Voice of America in Burmese.
မနေ့ခင်ဗျာရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်ရဲ့2019ခုနှစ်မတ်လ19ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချက်မြေ့ကြပါစေရှင်။ကျမတင်ကြီးထိုက်ပ
ါမင်္ဂလာပါရှင်။ကျမကခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါနိုင်တယ်နိုင်ငံ Utrecht မြို့ကယထာဘော်ကပြစ်တံခတ်မှုတွေတန်ရရှိသူကိုဖမ်းမိလိုက်ပါပြီ။အာရှတိုက်အာဖရိကတိုက်အရှေ့တောင်ပိုင်းဒေသတလုံးမှာစိုက်လုံးမုန်တိုင်းကြောင့်တည်ဆုံးသူဟာ150ကျော်ရှိနေပါပြီ။မြန်မာစစ်တပ်ကအစ်စ်ထမှန်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရုံကိုအယုံကြည်မရှိဘူးလို့ Human Rights အဖွဲ့ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင်ရင
်ကောင်းပါပြီရှင်။သတင်းတွေကြီးညာအပြီးမှကြားကြရမှာကတော့
ပြတာမှာနင်းနေတော့ပြတာမဟုတ်တခါလေးဟိုတိုက်ကြည့်ကြလားအောင်မရတယ်နော်တခါနေတိုင်းတော့ပြနေတာတော့ကြာပါပြီဒါပေမဲ့ဒီနေ့လိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်တာဆိုတော့အကုန်လုံးပေါ့ဒီမှာမျိုးမှာ
နင်းညက်ကမြောက်ဦးမှာပြစ်ခတ်ခဲ့တဲ့အခြေအနေပါနောက်ရခိုင်မြောက်ပိုင်းချက်ဖတ်မှုအပေါ်စစ်တပ်ကစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့တဲ့အပေါ်တုံ့ပြန်ချက်အိန္ဒိယကအစင်လာကြီးတဲ့ဂန္ဒီမျိုးဆက်သစ်တူနိုင်ငံရေးလောကထဲကိုဝင်လာတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးနဲ့သုတဆုံနဲ့အမေရိကန်တခွင်အဖတ်စင်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်လင်းတို့ကကြီးညာပေးကြပါအောင်ရှင
်။ Netherlands နိုင်ငံ Utrecht မြို့ကယထာတစင်းပေါ်မှာတနင်္လာနေ့ကတနက်နဲ့တိုက်ခတ်ခဲ့တဲ့တနက်သမားကိုနိုင်ရီပေါင်းများစွာလိုက်လံရှာဖွေခဲ့တဲ့နောက်မှာတန်ရရှိသူကိုရဲတွေကဖမ်းမိခဲ့ပါပြီ။ဒီတိုက်ခတ်မှုမှာ3ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တာပါ။တန်ရရှိသူကအသက်38နှစ်အရွယ်တူရကီနိုင်ငံဘွား Gökmen Tanis ဖြစ်မယ်လို့ယူဆအောင်ရဲကအစောပိုင်းမှာဓာတ်ပုံနဲ့တကွထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထုတ်ပြန်ခဲ့တဲ့ဓာတ်ပုံမှာပတိုင်းမွှေးရည်နဲ့လူတစ်ယောက်ကိုတွေ့ရပြီးသူကနက်ပြာရန်ခေါင်းဆောင်ပါတဲ့အင်ကြီးဝတ်ဆင်ပြီးခုံမှထိုင်နေတာပါ။အာနာမန်တွေက Utrecht မြို့မှာအကြမ်းဖက်ဆင်ကိုအမြင့်ဆုံးဖြစ်တဲ့ချက်ချင်းထုတ်ပြန်ခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအမြဲဆင်နေဖြစ်ဖို့ Netherlands ဝန်ကြီးချုပ် Mark Rutte ကပြောပါတယ်။တန်ရရှိသူကအရင်ကလည်း Netherlands နိုင်ငံမှာအဖမ်းခံရသူဘူးသူဖြစ်ကြောင်းဒေတာဆိုင်ရာအစိုးရရှေ့နေတွေကပြောပါတယ်ဒါပေမဲ့အသေးစိတ်ကမပြောပါဘူး Netherlands နိုင်ငံကလေစိတ်တွေဘလီဝတ်ကျောင်းတွေမှာလုံခြုံရေးတွေတိုးမြှင့်ချထားလိုက်တယ်လို့ Utrecht မြို့ကကျောင်းတွေကိုပိတ်ထားပြီးဒေတာကန်တွေအိမ်မြေမထွက်ဖို့အာဏာပိုင်တွေကပြောပါတယ်တန်ရရှိသူကိုဖမ်းမိခဲ့တဲ့နောက်ပိုင်းမှာလုံခြုံရေးအဆင့်ကိုအဆင့်၄ဖြစ်လျှော့ချခဲ့ပါတယ
် New Zealand နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြနေတုန်းကဘလီနှစ်ခုကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းနိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်ဆိုကဆုံးဖြတ်လိုက်ပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စတာအာဒန်ကမေတုံးကပဲပြောပါတယ်ဒီသနဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုလာမယ့်တနင်္လာနေ့မတိုင်ခင်သတင်းမီဒီယာတွေနဲ့လူထုကိုအသိပေးသွားမယ်လို့လည်းသူကဆိုပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်မှုနယူးဇီလန်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လူထုအတိုင်းဝိုင်းကြားပို့ပြီးတော့လုံခြုံမှုတွေရှိလာအောင်လှုပ်ဆောင်တဲ့သဘောနဲ့တိုက်ခိုက်မှုဖြစ်ပွားပြီးဆယ်ရက်အတွင်းတရက်နဲ့ဆိုင်တဲ့ဥပဒေတွေပြုပြင်ပြောင်းလဲမှုကိုကြေညာမှာဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကဆိုပါတယ်ဒီလိုဥပဒေပြုပြင်ပြောင်းလဲရေးအတွက်အစိုးရတရက်လုံးကတညတညထဲရှိခဲ့ကြပြီးတော့အစိုးရရဲ့ဆုံးဖြတ်ချက်တစ်ခုအဖြစ်ချမှတ်ခဲ့တယ်လို့ဆိုပါတယ်။တည်ဆုံးခဲ့ကြသူ50လုံးရဲ့ရုပ်လောင်းတွေအားလုံးကိုမွတ်စလင်ထုံးစံအရစီစဉ်နိုင်အောင်မိသားစုတွေစီကိုဗိုလ်ထုနေကြရင်ပြန်အပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေကဘယ်သူဘဝဖြစ်တယ်ဆိုတာကိုအတည်ပြုနိုင်ရေးလုပ်ငန်းစဉ်မှာဩစတြေးလျကကျွမ်းကျင်သူ6ဦးလည်းပါဝင်ကူညီကြတယ်လို့ဆိုပါတယ်။တည်ဆုံးသူတွေရဲ့သူတို့ရဲ့မိသားစုတွေစီကိုအသေးချာနဲ့အတိအကျပြန်ပို့နိုင်အောင်အမြန်ဆုံးလုပ်ဆောင်နေကြတယ်လို့လည်းတေမှုတေကင်းစုံစမ်းစစ်ဆေးမှုချုပ်ကပြောပါတယ
်။အာဖရိကတိုင်းအရှေ့တောင်ပိုင်းဒေသတလုံးမှာဆိုက်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်တနင်္လာနေ့အထိဆိုလူပေါင်း150ကျော်တေဆုံးရတယ်လို့ယာနဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။အထူးအနာဆုံးကမိုဇမ်ဘစ်နိုင်ငံကဘီရာမြို့ဖြစ်ပါတယ်။မိုဇမ်ဘစ်တမရကတော့သူတို့နိုင်ငံမှာမုန်တိုင်းတန်ကြောင့်တေဆုံးရသူ84ယောက်ရှိပြီဆိုတာလက်ရှိမှာအတည်ပြုနိုင်ပေမဲ့တေဆုံးသူအရေအတွက်1000ကျော်သွားနိုင်တယ်လို့ပြောပါတယ်။ဒါပြင်အခုဖြစ်ရတကယ်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးတစ်ခုဖြစ်တယ်လို့လူပေါင်း3000ကျော်အတွက်အန္တရာယ်ရှိနိုင်တယ်လို့လည်းခန့်မှန်းပါတယ်။IFRC အပြည်ပြည်ဆိုင်ရာချက်ချင်းတွေအတင်းကကယ်ဆယ်ကူညီသူတွေကတနင်္လာနေ့မှာပဲပျက်စီးနေတဲ့မြို့အခြေအနေကိုတွားရောက်လေ့လာခဲ့တယ်လို့ IFRC ကကြေညာချက်ထုတ်ပြန်ပါတယ်။ဗီရမ်မြို့တဝိုက်မှာယာနှုန်း90လောက်လုံးဝပျက်စီးသွားတယ်လို့အခြေအနေကတိတ်ဆိုးသွားပြီးပျက်စီးမှုတိတ်ကြီးမှတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂကတော့မိုဇမ်ဘစ်မာလာဝီနဲ့ဇမ်ဘာဝေနိုင်ငံတွေမှာလူပေါင်း1000ခွဲလောက်မုန်တိုင်းပြေးသင့်ခဲ့မယ်လို့ခန့်မှန်းပါတယ်။ မိုဇမ်ဘစ်နိုင်ငံကမ်းခြေမြို့ဖြစ်တဲ့ဘီရာမှာစက်တပရင်းတွေကမုန်တိုင်းဝင်မှုခဲ့တာဖြစ်ပြီးလေတိုက်နှုန်းကတနအိမ်မှန်တရအစိတ်နှုန်းလောက်နဲ့တိုက်ခတ်တာပါ။မုန်တိုင်းကနောက်ပိုင်းမှာနောက်ဖက်မာလာဝီနဲ့ဇင်ဘာဘွေဘက်ရွှေ့ရှားသွားတာဖြစ်ပြီးမိုဇမ်ဘစ်နိုင်ငံကမုန်တိုင်းကြောင့်သေဆုံးသူကအနည်းဆုံး68ယောက်ရှိမယ်လို့ခန့်မှန်းတယ်လို့ဇင်ဘာဘွေမှာတော့89ယောက်သေဆုံးတယ်လို့ဇင်ဘာဘွေအရာရှိတွေကပြောပါတယ်။
အခုပြခဲ့တဲ့စနစ်တင်းတွေနေ့တွေတုန်းကပြည်သင်းနိုင်ငံရဲ့မြို့တော်ပဲရစ်ရဲ့နာမည်ကြီးတဲ့ရှောင်းဇလီဇေးအရမှာဒီကေယုံနေဖြစ်ပွားခဲ့လို့ဈေးဆိုင်တွေထိခိုက်ပျက်စီးပြီးတော့ပစ္စည်းလူရဲမှုတွေလည်းဖြစ်ပွားခဲ့ပါတယ်။တိကက်ဆန်နဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကိုပိတ်ပင်မယ်လို့အစိုးရကချိန်ချောက်ထားပြီးတော့မြို့တော်ပဲရစ်ရဲ့ရဲချုပ်မီကယ်ဒူပလစ်ကိုလည်းယာရုကနေဖယ်ရှားမယ်လို့ပြည်သင်းဝန်ကြီးချုပ်အက်ဒဝတ်ဖီလီပီကမနေ့တုန်းကပဲကြေညာခဲ့ပါတယ်။ပြည်သင်းရဲချုပ်မီကယ်ဒူပလစ်ဟာ2019ခုဩဂုတ်လကလေးကဒီယာဒူးမှာတာဝန်ထမ်းဆောင်ခဲ့တဲ့အသက်66နှစ်အရွယ်ပုဂ္ဂိုလ်ဖြစ်ပါတယ်။အဝါရောင်အင်ဂျီဝစ်သူတွေရဲ့ဆန္ဒပြခဲ့ကြတဲ့ဒီသတင်းပတ်18ခုဇက်တိုက်ဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေပဲရစ်မြို့တော်မှာဖြစ်ပွားလာခဲ့ပြီးတဲ့နောက်ပိုင်းအခုလိုမြို့တော်ရဲချုပ်ကိုယာဒူးကနေဖယ်ရှားဖို့ကြေညာခဲ့တာဖြစ်ပါတယ်။ပြင်သစ်ဝန်ကြီးချုပ်အက်ဒဝတ်ဖီလီပီဟာတမရအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံကလုံခြုံရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပြီးတော့ရှောင်းဇလီဇေးအရမှာအကြမ်းဖက်တဲ့အုပ်စုတွေဆက်ရှိနေမှာဆိုရင်အဲ့ဒီအရမှာဆန္ဒပြခွင့်တွေကိုပိတ်ပင်တားဆီးရေးပါဝင်မြို့တော်ရဲ့လုံခြုံရေးကိစ္စတွေကိုပြောဆိုခဲ့ကြပါတယ်။ရှောင်းဇလီဇေးအရဟာကမ္ဘာကျော်စတိုးဆိုင်တွေနဲ့ကမ္ဘာလက်ခီးသွားတွေအသွားလာများတဲ့အရပါ။အဝါရောင်အင်ဂျီဝဆန္ဒပြသူတွေ1000လောက်ဟာအဲ့ဒီအရက်ကစတိုးဆိုင်တွေကိုဖျက်ဆီးတာတွေလူရက်တာတွေလုခဲ့ကြပြီးတော့အာဏာပိုင်တွေကမျက်ရည်ရိုပုံးနေမိသက်ပိုက်တွေတုံးပြီးတော့လည်းဖြိုခွဲခဲ့တာရှိပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုပီတာ32 kHz 9335လိုင်းဒိုပီတာ40 kHz 0483ညလိုင်းဒိုပီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တိုင်းကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်2019ကစခဲ့တဲ့ရခိုင်ပြည်ပကဖြစ်စဉ်တွေနဲ့ပတ်သက်ပြီးထပ်ပြီးတော့စစ်စစ်အတည်ပြုနိုင်ဖို့ဆိုပြီးမြန်မာစစ်တပ်ကမတ်လ18ရက်နေ့မှာအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးခုံရုံးကိုဖွဲ့စည်းလိုက်ပြီးစတင်စစ်ဆေးမှုတွေလုပ်မယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးကထုတ်ပြန်ပါတယ်။အခုလိုဖွဲ့စည်းလှုပ်ဆောင်တာမှန်ကန်တဲ့ခြေလှမ်းတရားဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်ကိုအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ဆိုတာပြောဖို့စောသေးတယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွန်အဖွဲ့တာဝန်ရှိသူတွေကပြောတယ်လို့Human Rights Watch အဖွဲ့ကြီးကတော့မြန်မာစစ်တပ်ကအစ်စ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရုံးကိုအယုံကြည်လုံးဝမရှိဘူးလို့ VOA ကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံရှေ့ပြားကပပူအပြည်နယ်မှာရုတ်တရက်ရေကြီးမှုတွေနဲ့မြေပြိုမှုတွေဖြစ်လို့သေဆုံးတဲ့လူရေတွက်ဟာ80နီးပါးဖြစ်လာနေပြီးပျောက်ဆုံးသူတွေလည်းဒါဇင်နဲ့ချီပြီးတော့ရှိနေပါတယ်။အင်ဒိုနီးရှားအနာဘယ်နီးရဲ့မနေ့ကပြောဆိုချက်အရ89ဦးသေဆုံးပြီးတော့43ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။မနေ့ကတင်းနာနေတညာလုံးအိတ်ဒေသမှာမိုးတွေအပြင်းထန်ရွာခဲ့တာပါ။ကြောက်တုံးကြောက်ခဲတွေရွှွန့်နေတဲ့တစ်ပင်တွေမြစ်ထဲကိုအများပြားမျောပါခဲ့ပြီးတော့အိမ်တွေလမ်းတွေနဲ့လူတွေပါအဲ့ဒီမြစ်ထဲမှာမျောပါသွားတာလို့အင်ဒိုနီးရှားအစိုးရသဘောပေးရတဲ့ဆိုင်ရာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ရေကြီးတဲ့ဒေသကလူ4000လောက်ကလည်းအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။စနေနေ့ညပိုင်းတွေကမိုးတွေအဆင့်ပြတ်ပြင်းထန်ရွာသွန်းလာခဲ့တာဖြစ်ပြီးတော့ရုတ်တရက်ကြီးမှုနဲ့မြေပြိုမှုတွေဖြစ်လို့ဖြစ်ခဲ့တာလို့ဒေသခံတွေကဆိုပါတယ်။တနင်္ဂနွေနေ့တုန်းကတော့ Lombok ကျွန်းမှာငလျင်လှုပ်ခတ်မှုတစ်ခုဖြစ်ခဲ့တာကြောင့်ရေတခွန်ခုကိုရိုက်ခတ်ခဲ့ပြီးအဲ့ဒီမှာမြေပြိုမှုတွေလည်းဆက်ဖြစ်ပါတယ်။အဲ့ဒီမှာအနည်းဆုံးလူ3ဦးသေဆုံးပြီးတော့အိမ်တွေရာနဲ့ချီဖြစ်ရှိခဲ့ပါတယ
်။တရုတ်သမ္မတရှီကျင်ပင်ဟာဥရောပ3နိုင်ငံခီးစဉ်ဖြစ်အီတလီ၊ပြင်သစ်နဲ့မွန်နကိုနိုင်ငံတွေကိုမတ်လ26ရက်သတ္တပတိမှာစတင်မှာဖြစ်ကြောင်းတရုတ်နိုင်ငံကြီးဌာနကတနင်္လာနေ့မှာပြောပါတယ်။ American Dollar Trillion ချီရင်းနှီးမြှုပ်နှံတဲ့တရုတ်ကမ္ဘာလမ်းစီမံကိန်းမှာအီတလီပါဝင်ရေးသဘောတူစာချုပ်လက်မှတ်ထိုးမထိုးအီတလီညွန်မောအစိုးရကတဲတဲကွက်ကွက်ဂုတိမပြောသေးပါဘူး။တရုတ်အစိုးရရဲ့ကမ္ဘာလမ်းစီမံကိန်းဟာအာရှကနေဥရောပ၊အာဖရိကတိုက်ကြီးနိုင်ငံပေါင်း60ကျော်မှာစိတ်ကမ်းတွေမြင့်ထလန့်နဲ့တခြားအခြေခံအဆောက်အုံတွေဆောက်လုပ်ပြီးစီးပွားရေးဆိုင်ရာတိုးချဲ့ဖို့ရည်ရွယ်တာပါ။ဒီကမ္ဘာလမ်းစီမံကိန်းမှာပေါင်းတဲ့နိုင်ငံတွေကတော့ဒီစီမံကိန်းကြောင့်သူတို့ရဲ့နိုင်ငံတွေမှာတရုတ်အကျိုးတွေပြလာပြီးဒေသခံကုမ္ပဏီတွေအတွက်လည်းလောက်ကွက်တိတ်မရှိတာနဲ့ရင်ဆိုင်နေကြတယ်လို့ပြောပါတယ်။အီတလီနိုင်ငံလက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့အီတလီနေနဲ့ဒီသဘောတူညီချက်ကိုလက်မှတ်မရေးထိုးသင့်ဘူးလို့အစိုးရပိုင်းမှာပြောပါတယ်
။ဖိလစ်ပိုင်နိုင်ငံကဒီပုံမှန်အဖြစ်မိုးရွာတဲ့နိုင်ငံဆိုပေမဲ့လည်းအခုတော့မိုးတွေနည်းနေလို့ရေရှားပါတဲ့ပြဿနာကြုံနေရပါတယ်။အခုလိုဆက်ပြီးတော့ရေပြဿနာကြုံနေမယ်ဆိုလို့ရှိရင်စီးပွားရေးအခက်အခဲတွေပါကြုံလာရနိုင်ပြီးလူဦးရေ6000လောက်ကိုလည်းထိခိုက်လာနိုင်ပါတယ်။ရေပြတ်လတ်မှုနဲ့ပတ်သက်ပြီးတော့မြို့တော်မနီလာရဲ့အောက်လွတ်တော်ကော်မတီမှာမနေ့ကကျန်းမာမှုတရကျင်းပခဲ့ပါတယ်။အခုလာတွင်မြို့တော်မနီလာတဝက်ကိုရေဖြန့် ပွေမှုတွေမလုပ်ပေးနိုင်ခဲ့တာကြောင့်မလီနာနဲ့ကတ်ရဲ့ Rizal ပြည်နယ်ကိုပါထိခိုက်လာနေပါပြီ။ဒီပြဿနာဘာကြောင့်ဖြစ်ရလဲဆိုတာကိုစုံစမ်းစစ်ဆေးဖို့တမရယုံကဆုံးဖြတ်ထားတယ်လို့ဆိုပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောင်းမြို့မှာမနေ့တနင်္လာနေ့ညနေပိုင်းပြစ်ခတ်မှုတွေဖြစ်ပြီးမြို့ကန်တွေထိတ်လန့်တကြားပုံအောင်ခဲ့ကြရပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားဆီရီတင်းမာမှုဖြစ်နေတဲ့ဒီလပိုင်းတွင်အတွင်မြောင်းမြို့တဝိုက်မှာနေ့စဉ်ပြစ်ခတ်သံတွေကြားနေရပေမဲ့အခုလိုမြို့ရင်းကိုလာပြီးတော့ပြစ်ခတ်တာမျိုးတော့မရှိခဲ့ပါဘူး။မြောက်ဦးဒေသခံတွေကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကြည့်တာမှာနင်းနေတော့ပြစ်တာမဟုတ်တခါနဲ့ဟိုတိုက်ကြည့်ချက်လာအောင်မရတယ်နော်တခါနေတိုင်းတော့ပြင်းနေတာတော့ကြာပါပြီဒါမှမဟုတ်ဒီနေ့လိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်တာဆိုတော့အကုန်လုံးပေါ့ဒီမှာမျိုးမှာရှိတဲ့အကုန်လုံးဒီကျွန်တော်အမေအဆအကုန်လုံးကြောက်လန့်ပြီးတော့အကုန်လုံးဘာလို့လို့လို့ရမှမသိဘူးလို့ဖြစ်သွားတာဒီမှာပုံလို့ပုံရမှမသိဘူးအဲ့လိုမျိုးဖြစ်သွားတာ
ညဦးမျိုးမှာတနေ့လာနေ့ညနေပိုင်း9နာရီကျော်မှာတနက်ပြစ်ခတ်တံတွေကြားခဲ့ရပြီးဒေသခံတွေကတော့ဘာဖြစ်တယ်လဲဆိုတာမသိခဲ့ပဲကြောက်လန့်တကြားပုံအောင်ခဲကြရတယ်လို့ဒေသခံကိုပူလုံးကပြောပြပါတယ
်။အစားတော့လက်နဲ့ကြီးတယ်ပေါ့နော်။ဟိုကြားရတယ်လက်နဲ့ကြားရတော့ဟာဒီနေ့တော့စားပြစ်ပြီလားမသိဘူးကျွန်တော်ကအိမ်မှာလည်းကျွန်တော်ကလှုပ်လှုပ်နေတော့စားပြစ်ပြီလားဆိုလက်နဲ့ကြီးတယ်ကြားတော့5ချက6ချက9ဆယ်ချက်လောက်ရှိတော့ခင်ဗျာလက်နဲ့ကြီးတယ်ကအကြပြီးတော့ဘလောက်မကြဘူးအာဒီကျိုးပက်ပက်လေးတမျိုးလုံးပက်ပက်လေးမှာဒီအာဒီအဆန်တွေကဘယ်နာဘယ်ကနေပြင်မမသိဘူးဘယ်နာပြေးလို့ပြေးရမှာမသိဘူးအဲ့လိုဖြစ်သွားတာခင်ဗျာကြည့်တဲ့လူတွေကတော့ကျွန်တော်ဒီပါမျိုးသူကကားနဲ့ပါခင်ဗျာကားထဲနဲ့ပြစ်တာဟောစစ်ကားတယ်ခင်ဗျာ
တနက်တန်တွေကြာပြေးလွှာပုံအောင်ခဲ့ရတယ်လို့ပြောသူကကိုပူလုံးတယောက်ထဲတည်းမဟုတ်ပါဘူးဒေသခံတဦးဖြစ်တဲ့ကိုထွန်းနိုင်ကလည်းအခုလိုပြောပါတယ
်အေးမျိုးပက်ပက်လေးကပေါ့နော်ဒီပောက်ကွေးတန်တွေထွက်လာတယ်ခင်ဗျဒီတနက်တန်တွေရေစုံကြရဲပြီးလည်းလည်းကြီးတန်တွေဟိုဇက်တိုက်ပဲနောက်မိမဆိုဆိုင်ကပြေးလာတာငိုပြီးတော့ပြေးလာတာပေါ့နော်အဲ့လိုအခြေအနေတွေရှိတယ်ခင်ဗျမျိုးလူလူတွေထိတ်လန့်ပြီးတော့အကုန်လုံးဟိုပြေးပြီးကြီးပေါ့အဲ့လိုမျိုးရှိတယ်ခင်ဗျဟုတ်ကဲ့မျိုးပေါ်တော့မျိုးပေါ်မှာတော့ဟိုခုနကလောက်ကဖြစ်ပါတယ်ခင်ဗျအဲမျိုးပေါ်ပြီးတော့အဲ့နောက်ပိုင်းလေးကျတော့ဒီလက်လက်ကြည့်တယ်အဝေးရကြားပါတယ်ခင်ဗျအဲဆက်တိုက်ပဲခင်ဗ
ျညဦးမျိုးပြစ်ခတ်မှုဖြစ်တဲ့ဆိုတဲ့အခြေအနေကိုသိရဖို့ VOA ကညတကောင်အချိန်မှာဒေသခံတွေကိုတယ်လီဖုန်းဆက်သွယ်ခဲ့တာပါအများစုကတော့ခိုင်ခိုင်ခန့်ခန့်ရှိမဲ့အိမ်တွေမှာနီးဆက်ရာစုပြီးကို့လုံခြုံရေးအတွက်အခြေအနေကိုညမအိပ်ဖဲသတင်းကိုနားဆွင့်နေကြပါတယ်ကိုထွန်းနိုင်ရဲ့အိမ်မှာလည်းအိမ်နီးချင်းမိသားစုတွေရှိနေကြပါတယ်
မအိမ်နိုင်ပါခင်ဗျကျွန်တော်အိမ်မှာဆိုရင်အခုအိမ်ကအိမ်လေးကအိမ်ကနေပြီးတော့ဟိုမြေတော့အောက်ထက်ပေါ့နော်ကျွန်တော်အိမ်အောက်ထက်မှာရောက်နေရပါခင်ဗျအသက်ကြီးကြီးလေးပါပါတယ်တဲ85အဲ့လိုပေါ်ကြီးလေးပါပါခင်ဗျကျွန်တော်တို့ဒေတာဒီအနာဘလီတော့ဘာမှမကြပါကျွန်တော်တို့ကိုလုံးကျော်ပဲကိုယူပြီးတော့ကျွန်တော်တို့ဆိုအခုဒီအိမ်အောက်ထက်မှာပေါ့နော်အိမ်ပေါ်မှာကျတော့ကျွန်တော်ခေါမိုးကတော့ခေါမိုးဆိုတော့အစင်ပြေဘူးလည်းကြည့်ရပါလေကြာရင်ဟိုအစင်မပြေဘူးအောက်မှာကြတော့ကျွန်တော်တို့အပေါ်ကပမာန်တလင်းခင်းလာတာဟိုကွန်ကရစ်ခင်းလာတာကြီးတော့ဟိုမြေကြီးထဲမှာပဲဆင်းပြီးနေကြပါလေခင်ဗ
ျဒေသခံအာဏာပိုင်တွေဘက်ကရောအစိုးရဘက်ကရောစစ်တပ်ဘက်ကရောရခိုင်လက်နက်ကင်တပ် AA ဘက်ကရောမြောက်ဦးပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိသေးပါဘူးဘု து လက်ချက်ဆိုတာလည်းမသိရသေးပါဘူးဒါပေမဲ့ဒေသခံတွေကတော့စစ်တပ်ကပြစ်တာလို့ပြောကြပါတယ
်အရင်တုန်းကတော့မြို့ထဲမှာသူတို့ကဒီမြို့ပေါ်မှာရှိတဲ့တောင်တွေပေါ့အမှန်ရဲ့အဲဒီတောင်တွေအဲဒီကုန်းတွေပေါ်မှာသူတို့ကနေရာယူထားတာခင်ဗျနေရာယူထားတယ်ဆိုတော့ကျွန်တော်တို့မြို့မှာလည်းအဲ့လိုမျိုးဒီသဘုံတွေပါလေဆိုတော့အေးတို့ပါတို့ဆိုတာကြီးတာမဟုတ်ဘူးခင်ဗျကျွန်တော်မြို့မှာကိုကနဲ့ကိုပဲအေးစစ်နေတာဒီရောသောဟောပါသူတို့ကရန်တန်းပြီးတော့ပြစ်နေတာပဲရှိတာညာ
ပြစ်ခတ်မှုအတွင်းအိုးအိမ်ပျက်စီးမှုနဲ့တချို့ဒဏ်ရာရသူတွေကိုမြောက်ဦးဆေးရုံကိုပို့ထားရတယ်လို့လဲဒေသခံကိုထွန်းနိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့လက်လက်ကြည့်တဲ့ဖြီးပြီးတော့ကျွန်တော်တို့ရောင်းတော့ဆိုတဲ့ရောရဲ့ကျော်ကိုအဲလက်လက်ကြည့်ကြည့်နှလုံးဖြီးပြီးတော့အိတ်တွေမိလောက်ပါတယ်အဲ့မှာကျော်ကနေပြီးတော့အဲလူ၄ရောက်တန်းရပါတယ်မြောက်ဦးဆေးရုံကိုရောက်နေပါပြီနောက်ပြီး 1D ဆိုတဲ့အဲမြောက်ဦးမျိုးနေကုန်ပေါ်တော့အဲ့နာအဲ့နာနေပြီးတော့ကျွန်တော်တို့ဒ ဒီလက်လက်ကြီးကြီးပေါက်ပွဲပြီးတော့ဆင်းပြီးတော့တန်ရတဲ့ဟိုကအမျိုးသမီးတယောက်လည်းဆင်းရင်ရောက်နေပါပြီမျိုးတွေကတော့တော်တော်ကြားရတယ်ခင်ဗျအခုကျွန်တော်တို့မျိုးပြင်အိမ်ပြင်ဘယ်သူမှမထွက်ရဘူးခင်ဗျဟိုကလူနာတွေတော့ကျွန်တော်တို့ဒီဆရာတော်တွေတော့ပြီးတော့ကားနဲ့တော့ပြပါတယ်ဟိုအရေးပေါ်နာရေးကားတော့ဟိုကအန်ဒီဟိုဟိုအရေးပေါ်ကားတော့ခေါ်လို့မရဘူးခင်ဗျ
ညာချင်းဖြစ်ခဲ့တဲ့မြောက်ဦးပြစ်ခတ်မှုကဘယ်သူပြစ်တယ်လဲဆိုတာတိတိကျကျမသိရသေးသလိုပြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရမှုတွေကိုလည်းအတိအကျမသိရသေးပါဘူးဒေသခံတွေလည်းအပြင်းမထွက်ရဲကြသေးပါဘူးမြောက်ဦးမျိုးကဂယုနာလှိုင်းသွေးလူရှင်များအသင်းကတော့အရေးပေါ်လူနာတင်ရဲ့အခုအညီပေးဖို့အတိပေးထားပါတယ်ဒါပေမဲ့လုံခြုံရေးအရာအရေးပေါ်လူနာတင်ရဲ့မထွက်နိုင်တဲ့အကြောင်းကိုလည်းအသင်းတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ပြီးခဲ့တဲ့တောက်ချာနေ့ညပိုင်းမှာလဲမြောက်ဦးမျိုးတဲကိုလက်နဲ့ကြည်တွေချရောက်ခဲ့ပြီးဇေဒီတချို့နဲ့အိမ်တချို့ပျက်စီးခဲ့ရပါတယ်။မြောက်ဦးမျိုးနယ်တွင်းကချေးရွာဒီမှာတော့ရခိုင်လက်နဲ့ကင်တက်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေရှိခဲ့ပြီးစစ်ရှောင်ဒုက္ခသည်တွေလည်းရှိနေပါတယ်။တချိန်တည်းမှာပဲဒီလအတွင်းမြောက်ဦးမျိုးနယ်တွင်းကရက်ကွက်နဲ့ချေးရွာအုပ်ချုပ်ရေးမှုတွေလည်းအစုလိုက်အပြုံလိုက်နှုတ်ထွက်ခဲ့ကြပါတယ်ရှင်
။ရခိုင်နယ်နဲ့မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေအတွင်းအီရခိုင်လက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီးဖြစ်ပါတယ်။ဒေသခံမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အီအဖွဲ့နဲ့အစိုးရတပ်ကြားစီးရဲတင်းမာမှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်သက်ဆိုးလာတယ်လို့ပြောရမှာပါ။ပရိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘယ်သူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတွေမျောလဲနိုင်ပြီလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ
်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်ကျောင်းဆွဆွဲရေးသားထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့အစဉ်ခံစာရင်းနဲ့ပတ်သက်လို့ထပ်မံစီစစ်ဖို့မြန်မာစစ်တပ်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးခုံရုံးကိုအယုံအကြည်လုံးဝမရှိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်
။မက်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းကြောင်းကြေညာချက်မှာထူးခြားချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေအပေါ်မှာစစ်တပ်ရဲ့ကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာရေးအပေါ်စစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရာရောနောက်နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ HRW, AI, ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စရာရီကဆွဆွဲရေးသားထားတဲ့အစီရင်ခံစာရေးအပေါ်မှာလဲစစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရရောထပ်မံစီစစ်အတည်ပြုဖို့လိုအပ်လာတယ်လို့ဆိုပါတယ်။နောက်ပြီးစုံစမ်းစစ်ဆေးရေးခုံရုံးအနေနဲ့လဲ2019ခုနှစ်မတ်လ18ရက်နေ့မှာစတင်စစ်ဆေးဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ HRW ရဲ့သဘောထားတုံ့ပြန်ချက်ကိုအဖွဲ့ရဲ့အာရှရေးရာတာဝန်ခံ John Sifton က VOE ကိုခုလိုပြောပါတယ
် If this announcement had been made in September 2017
ဒီလိုကြေညာချက်မျိုးကို2019ခုနှစ်စက်တင်ဘာလမှာထုတ်ပြန်ခဲ့မယ်ဆိုရင်ကျွန်တော်တို့အနေနဲ့မြန်မာစစ်တပ်ကိုသူ့ဘာသာသူစုံစမ်းစစ်ဆေးဖို့လက်ခံကောင်းလက်ခံမှာဖြစ်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာအချိန်ချင်းညှင်းပယ်လာခဲ့ပြီးအကြမ်းဖက်ပြစ်မှုကျူးလွန်မှုတွေမရှိခဲ့ပါဘူးလို့ပြောဆိုလာပြီးမှနောက်အဲ့ဒီကြီးညာချက်မှာအကြမ်းဖက်မှုကိုအဓိကကျူးလွန်သူကအာစာဖြစ်တယ်ဆိုတဲ့ဖော်ပြချက်မြန်မာစစ်တပ်ကိုယ်တိုင်ညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်ခံထားတာမျိုးမရှိတာဆက်တဲ့အကြောင်းရင်းတွေအလုံးကိုကြည့်လိုက်ရင်စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းလိုက်တယ်ဆိုတဲ့မြန်မာစစ်တပ်ရဲ့ကြီးညာချက်နဲ့သူတို့ရဲ့အတွေးခေါ်ကိုကျွန်တော်တို့ယုံကြည်လက်ခံလို့မရပါဘူ
းဒါဆိုရင်အရင်ကတည်းကသူတို့ဘက်ကပြစ်မှုကျူးလွန်မှုတွေမရှိပါဘူးလို့ဒီလိုတောက်လျှောက်ညင်းပယ်လာပြီးမှဆွဆွဲချက်တွေကိုထပ်မံစီစစ်အတည်ပြုဖို့ စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းတာဆိုတော့နိုင်ငံတကာဖိအားပေးမှုကိုစစ်တပ်ကလက်ခံတုံ့ပြန်တဲ့သဘောမျိုးဖြစ်မနေဘူးလားရှင
်
ဖိအားပေးမှုကိုစစ်တပ်ကအတိမတ်ပြုတယ်လို့ပြောရပေမဲ့ဒီလိုမျိုးဆောင်ရွက်မှုဟာတိတ်ပြီးတော့နောက်ကျနေပါပြီဒီလိုစုံစမ်းစစ်ဆေးရေးခုံရုံးကိုစစ်တပ်ကဖွဲ့စည်းတဲ့အကြောင်းရင်းကနိုင်ငံတကာအတိုင်းအဝန်ရဲ့ဖိအားပေးမှုကိုရပ်တန့်သွားရေးပဲဖြစ်ပါတယ်ဒါပေမဲ့လည်းသူရဲ့လှုပ်ဆောင်မှုဟာတိတ်ကိုနောက်ကျနေပါပြီဖိအားပေးမှုတွေနှစ်ပေါင်းများစွာကြာလာခဲ့ပြီးတဲ့နောက်သူတို့ပေါ်ဒီလိုဖိအားပေးတာတွေကိုလမ်းလွှဲဖို့စစ်တပ်ကနေသူတို့ဘာသာသူတို့စုံစမ်းရေးယူနိုင်တဲ့ဆိုတဲ့ပုံစံမျိုးကြိုးပမ်းတာပါပဲ
အခုမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာ HRW အပါအဝင် AI နဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စတာရီရဲ့အစိုးရခန်းစာရီမှာဖော်ပြထားတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ home host ဆိုတာသူတို့ထပ်ပြီးတော့စစ်ဆစ်ဖို့ရှိတယ်လို့ရေးထားပါတယ်ဒီအချက်ပေါ်မှာရောဘယ်လိုမြင်ပါလဲရှင
် Yeah I suppose it's good they mentioned us but they
ဟုတ်ပါတယ်သူတို့ဘူးလို့ကျွန်တော်တို့အစိုးရခန်းစာရီကိုရည်ညွှန်းပြောဆိုတဲ့အတွက်ကောင်းတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့အချိန်တွေတုန်းကကျွန်တော်တို့ဒီအစိုးရခန်းစာရီအလုံးကိုစစ်တပ်ကပယ်ချခဲ့ပြီးတော့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းပြောဆိုခဲ့တာပါအခုတော့ဒါနဲ့ပြောင်းပြန်ပြောနေပါလေဆိုတော့ကျွန်တော်တို့သူတို့ကိုယုံကြည်မှုမရှိပါဘူးတကယ်လို့များကျွန်တော်တို့စီရင်ခံစားထွက်ထွက်ချင်းမှာသူတို့ကအခုလိုတုံ့ပြန်မယ်ဆိုရင်တော့ကျွန်တော်တို့စစ်တပ်ကိုယုံကြည်ကောင်းယုံကြည်ပါလိမ့်မယ်အခုတော့ကျွန်တော်တို့သူတို့ကိုမယုံကြည်ပါဘူ
းနောက်တစ်ချက်ကမြန်မာဆိုရကဖွဲ့ထားပြီးသားဖြစ်တဲ့ဒီနိုင်ငံတကာတန်တမန်နှစ်ဦးပါတဲ့ရခိုင်စုံစမ်းရေးကော်မရှင်ရှိနေရတာနဲ့အခုစစ်တပ်ကလည်းသူတို့ဘာသာသူတို့စုံစမ်းစစ်ဆေးရေးခုံရုံးထပ်ပြီးတော့ဖွဲ့လိုက်တဲ့အပေါ်မှာဘလို့တုံးတက်လဲရှင
် That's another point it's like well which is
ဒါကလည်းနောက်ထပ်ပြောစရာအချက်တစ်ခုပါပဲနိုင်ငံတကာလူနှစ်ဦးပါတဲ့စုံစမ်းရေးကော်မရှင်ကိုလက်ခံပါလားစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးခုံရုံးကိုလက်ခံပါလားနှစ်ခုစလုံးကိုတော့အများကယုံကြည်လက်ခံမှုမရှိပါဘူးဒီလိုမျိုးတွေလုပ်နေမဲ့အစားတကယ်ပဲယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုမျိုးအမှန်တကယ်လုပ်ချင်တယ်ဆိုရင်လက်ရှိရှိနေပြီးသားဖြစ်တဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှသာတင့်တော်တဲ့တုံ့ပြန်မှုမျိုးဖြစ်တယ်လို့ပြောရမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်နှိပ်ပတ်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရမှာဖြစ်တယ်လို့မက်ရှလာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ရှေ့နေချုပ်ရုံးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖာကီဆိုမိုချိုချိုကိုကအခိုင်အမာပြောဆိုခဲ့တယ်လို့မြန်မာဟာ ICC ကိုလက်မှတ်ရေးမထိုးထားလို့ဆိုတဲ့အချက်နဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဘလို့မှဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုညှင်းပယ်ထားတဲ့မြန်မာစစ်တပ်ရောမြန်မာအစိုးရကပါ ICC ခုံရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့မရှိဘူးလို့အစဉ်တစိုက်ညှင်းဆိုထားပါတယ
်။မင်းအချင်းနိုင်ပြောပြပေးခဲ့တာပါရှင်။စင်ကာပူအင်ရှင်ဇနီးမောင်နှံနှစ်ဦးကိုမြန်မာအင်အကူမမိုးမိုးတန့်အပေါ်ညှဉ်းပန်းနှိပ်စက်မှုဆွေးချက်တွေနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားရုံးကတင်းလာနေမှာထောင်ဒဏ်နဲ့ဒဏ်ငွေအသီးသီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။အင်ရှင်အမျိုးသားထေဝီခရက်နဲ့သူ့ရဲ့ဇနီးချီယာယွန်လင်းတို့ကိုစုစုပေါင်းဆွဲချက်20ကျော်ပြစ်မှုကျူးလွန်ကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီအင်ရှင်လင်မယားဟာအင်ဒိုနီးရှားအင်အကူအမျိုးသမီးတဦးကိုလည်းညှဉ်းပန်းနှိပ်စက်ခဲ့မှုနဲ့လွန်ခဲ့တဲ့နှစ်နှစ်ကတရားရုံးကပြစ်ဒဏ်ဆင်ခဲ့ပြီးလည်းဖြစ်ပါတယ်။ဒေါ်လှလတန်းကတင်ပြပေးမှာပါရှင်
။စင်ကာပူ Information Technology လုပ်ငန်းမန်နေဂျာဟောင်းအသက်40တနှစ်အရွယ်အင်ရှင်အမျိုးသားတေဝီကက်ကပြစ်မှု6ခုအသက်43နှစ်အရွယ်သူ့ဇနီးချာယုံလန်းကပြစ်မှု15ခုကျူးလွန်ကြောင်းတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားသူကြီး Olivia Low ကအင်ရှင်အမျိုးသားကိုထောင်ဒဏ်24လအမျိုးသမီးကိုထောင်ဒဏ်48လအပြစ်ခံမှုမလ18ရက်တင်းနာနေ့ကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒါအပြင်သူတို့ဟာအသက်30နှစ်အရွယ်မြန်မာအိမ်အကူမမိုးမိုးတန်းကိုကြော်ကြီးပေးဆောင်ဖို့လဲတရားရုံးကစီရင်ချက်ချခဲ့ပါတယ်။တေနဲ့ချာတို့ဟာရုံရှုံးရက်ခွက်မှာတစ်နှစ်3နှစ်နဲ့9နှစ်အရွယ်ခရီး3ယောက်နဲ့နေထိုင်နေပြီးမမိုးမိုးတန်းကသူတို့အိမ်အကူဖြစ်2017ဇန်နဝါရီလ9ရက်နေ့ကနေ2012နိုဝင်ဘာ12ရက်နေ့ထိလုပ်ကင်ခဲ့တာဖြစ်ပါတယ်။ထိုစဉ်2010ဒီဇင်ဘာလကနေ2012ဒီဇင်ဘာလထိလုပ်ကင်နေတဲ့အင်ဒိုနီးရှားအိမ်အကူဖက်ထရီယာကိုအိမ်အလုပ်ဝိုင်းကူဖို့မမိုးမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်။တရားသူကြီးအိုလီဗီယာလိုကအိမ်ရှင်မချီယာဟာမမိုးတန်းကို၄ချိန်ပတ်ရိုက်ခဲ့တာနဲ့ပတ်သက်လို့တရလိုရှိတဲ့ဘက်ကတက်တဲ့အထောက်ထားအခိုင်လုံးပြနိုင်ခဲ့တယ်လို့ဆိုပါတယ်။ဒ တခါမောပန်ပြီးအိမ်ငိုက်လို့တက်ပုတ်ကနေခလေးပြုတ်ကျခဲ့တဲ့အတွက်ဆရာကသူ့ကိုပိုက်ရိုက်ခဲ့တယ်လို့မမိုးတန်ကထွက်ဆိုခဲ့ပါတယ်။မမိုးတန်ဟာနေ့စဉ်မနေ့9နာရီမှအိယာထားရပြီးညအိတ်ချိန်ကတော့တကောင်ကျော်မှလို့ဆိုပါတယ်။ဒါအပြင်မမိုးတန်ဟာအင်ရှင်မချီယာရဲ့ခြေထောက်ကိုညတိုင်းညတကောင်အထိနှိပ်ပေးရတယ်လို့ရုံးတော်မှထွက်ဆိုခဲ့ပါတယ်။တခါနှိပ်ရင်အိမ်ငိုက်မိတဲ့အတွက်ကြောင့်ချီယာကသူ့ခေါင်းအုံးအနီးမှာထားတဲ့ကြိမ်လုံးနဲ့ခေါင်းကိုရိုက်ခဲ့တယ်လို့မမိုးတန်ကထွက်ဆိုခဲ့ပါတယ်။ချီယာကဒါကိုညှင်းခဲ့ပေးမယ်လို့လေထိုစဉ်ကသူနဲ့အတူအလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်ကူဖစ်ထရီယာကကြိမ်လုံးနဲ့ရိုက်တာသူမျက်စိနဲ့တွေ့ခဲ့တယ်လို့ရုံးတော်မှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်မမိုးတန်ဟာပုံမှန်အားဖြင့်ထမင်းဖြူဒါမှမဟုတ်ထမင်းဖြူနဲ့တခြားနယ်ပြီးအများအားဖြင့်စားခဲ့ရတဲ့အတွက်ကြောင့်ဒီလိုစားတာနဲ့ပတ်သက်လို့မကျေနပ်ကြောင်းပြောခဲ့မိတဲ့အတွက်ကြောင့်အင်ရှင်မချဲကထမင်းနဲ့တကြားရော့ပြီးပါဇက်ထဲကတော့နဲ့လောင်းထည့်ခဲ့တယ်လို့ဆိုပါတယ်ဒီလိုလှုပ်ခွန်ရလို့လေပင်းဆုတ်တဲ့အတွက်ကြောင့်ရေချိုးကန်ပြေးပြီးအမယ်လွတ်တဲ့အခါမှာချဲကမမမတန်းကိုပလတ်စတစ်အိတ်ထဲမှာအန်ခိုင်းပြီးအဲ့ဒီအန်ထားတဲ့အစာတွေကိုပြန်စားခိုင်းတယ်လို့စွဲချက်မှာဖော်ပြထားပါတယ်ဒါအပြင်အင်ရှင်မချဲဟာမမမတန်းကိုရေအကုန်တက်တာရလေအောင်တနေ့အိမ်သာ၃ချိန်သာတုံးခွင့်ပြုခဲ့ပြီးဓာတ်တဲ့ပိုးတုံးခဲ့ရင်ယုံလို့ခုံခိုင်းကြတာရှိတယ်လို့မမိုးတန်းကရုံတော်မှာထွက်ဆိုခဲ့ပါတယ်။အင်ရှင်ယောက်ျားတေကိုတရားသူကြီးကဆွဲချက်၆ချက်နဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။တကြိမ်မမိုးတန်းဟာထမင်းစပွဲကိုချစ်မိတဲ့အတွက်ကြောင့်အင်ရှင်ကမမိုးတန်းရဲ့လက်နဲ့တင်ပါကိုဒီပျက်စီးနဲ့ရိုက်ခဲ့တာရှိတယ်လို့အိယာထနောက်ကျရင်လေအင်ဒီချိတ်တဲ့တန်ကြိမ်နဲ့ရိုက်တယ်လို့ဆိုပါတယ်။တေဟာမြန်မာရောအင်ဒိုနီးရှားအေအကူကိုပါခေါင်းကိုကြိမ်လုံးနဲ့ရိုက်ခဲ့တယ်လို့လည်းသိရပါတယ်။ဒါအပြင်သူတို့နှစ်ယောက်ကိုကန်ခဲ့တယ်လို့တေဟာအင်အကူနှစ်ဦးကိုတယောက်နဲ့တယောက်ဆယ်ချက်စီပိုက်ရိုက်ခိုင်းတယ်လို့ဖျားစင်ရှိမှလည်းအကျင့်တရားရှိခိုးခိုင်းတယ်လို့ဆိုပါတယ်။မမမိုတန်ဟာခရီးယန်ဖြစ်ပြီးမစ်ဖထရီယာဟာမွတ်စလင်ဖြစ်ကြပါတယ်။ခုလိုကိုတိလက်ရောက်စော်ကားခံရလို့2012နိုဝင်ဘာလမှာမမမိုတန်ဟာမြန်မာပွဲစားတအူးရဲ့အကူအညီကိုတောင်းခဲ့တယ်လို့စင်ကာပူအလုပ်သမားဌာနအရာရှိကလည်းအင်ရှင်ကအင်အကူကိုရရဆက်ဆက်နှိပ်ဆက်တဲ့အကြောင်းတိုင်ကျက်ဖွင့်ခဲ့တာဖြစ်ပါတယ်။မမမိုးတန်ကိုအဲ့ဒီနှစ်ဒီဇင်ဘာလကပဲခူတိတ်ဖွာဆေးရုံမှာဆစ်ဆစ်ခဲ့ရမှာလေသူ့ရဲ့လက်မောင်းလက်ဖြံနဲ့ခါးတွေမှာဒဏ်ရာတွေတွေ့ရှိခဲ့တယ်လို့သူ့ဥကောက်မှာလည်းကွဲပြီးကျက်နေတဲ့ဒဏ်ရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အင်ဒိုနီးရှားအင်ကူဖရီထရီယာကိုနှိပ်ဆက်မှုနဲ့အင်ရှင်ယောက်ျားတေကို2019ခုကထောင်ဒဏ်28လချခဲ့ပြီးသူစနီးကိုတော့ထောင်တန်း2လတရားရုံးကစီရင်ခဲ့တာဖြစ်ပါတယ်ခုလိုမြမအင်အကူမမမိုးတန်းပေါ်နှိမ့်ဆက်မှုနဲ့သူတို့နှစ်ဦးပေါ်တရားရုံးကချခဲ့တဲ့ပြစ်ဒဏ်ဟာအင်ဒိုနီးရှားအင်အကူကိုနှိမ့်ဆက်ခဲ့မှုနဲ့တရားရုံးကချခဲ့တဲ့ပြစ်ဒဏ်ချခံပြီးနောက်ပိုင်းမှာဆက်ပြီးတော့သူတို့နှစ်ဦးကထောင်တန်းချခံကြရမှာဖြစ်ပါတယ်စင်ကာပူမှာအင်အကူတွေဖြစ်သွားရောက်လုကင်နေတဲ့မြမအမျိုးသမီးတွေတောင်းနဲ့ချီရှိရမှာခုလိုအင်ရှင်နှိမ့်ဆက်လို့ဒုက္ခရောက်နေတဲ့အမျိုးသမီးတွေကိုဘလို့အကောင်းဆုံးအကြံပေးချင်ပါတဲ့ဆိုတာကို home လို့တူကောက်ခေါ်တဲ့ပြောင်းရွှေ့ချေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွေအချိုးတော်ဆောင်အဖွဲ့မှစေတနာဝန်ထမ်းဆောင်ရွက်ပေးနေသူကိုတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်
တို့ဒီ NLD အစိုးရတက်ပြီးမှဆိုလို့ရှိရင်တန်ရိုးမှဆိုလို့ရှိရင်ကျွန်တော် hotline ဆိုပြီးတော့ကိုနံပါတ်တစ်ခုပေးထားပါတယ်24 hour ကျွန်တော်တို့အကူအညီတောင်းလို့ရတယ်အဲ့လိုဒုက္ခဖြစ်နေတဲ့ဟာဥပမာကမလေးထွက်ပြေးလာတဲ့ဒုက္ခရောက်တယ်ဆိုလို့ရှိရင် 24 hour hotline သူတို့ဖွင့်ပေးထားပါတယ်ပြီးတဲ့အခါကျတော့သူတို့လည်းတကယ်အကူအညီပေးပါတယ်အခုနောက်ပိုင်းမှာကျွန်တော်တို့လည်းပူရွေးပြီးတော့ပေါ့လေကျွန်တော်လည်းသူတို့ support လို့သူတို့လည်းကျွန်တော်တို့ support လို့ပြီးတော့ဒီမှာရှိတဲ့အလုပ်သမားကိစ္စတွေအကုန်လုံးတော့သူကအတတ်နိုင်ဆုံးဘောင်တွေကဖြစ်တဲ့ကိစ္စမှန်များကိုကျွန်တော်တို့အကူအညီပေးပါတယ
်ခုလိုမြမအင်ကူမမမိုးတန်းပေါ်ရက်စက်မှုဟာစင်ကာပူမှာအင်အကူတွေပေါ်ကျူးလွန်တဲ့ရက်စက်မှုမှာအဆိုးဆုံးဖြစ်တယ်လို့အစိုးရရှိသူတွေကထောက်ပြကြပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့နိုင်ငံတကာသတင်းတပုတ်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆရာကောင်းလုတ်ချက်အမေရိကန်တုတ်အီဒီယန်အင်္ဂလိပ်သင်ကန်းစာအပတ်စဉ်ကဏ္ဍတွေတဲမှာတော့
အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့အနာကိုရောက်လာမယ်နိုင်ငံတော်အစိုးရရဲ့ဘာမျိုးရောက်လာပြီးတော့ဒီဘာအရာနေမှာ20
စီးပွားရေးစီစဉ်မှာနားဆင်ကြရမှာပါနောက်ပိုင်းမှာတော့တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးမှာပါအိန္ဒိယနိုင်ငံကကြော်ကြားတဲ့နေရူးဂန္ဒီမျိုးဆက်တွေတဲ့ကကွယ်လွန်သူဝန်ကြီးချုပ်ဟောင်းအိန္ဒိယဂန္ဒီရဲ့မြေဖြစ်သူပရိယန်ကာဂန္ဒီဘာဒရာဟာနိုင်ငံရေးအရာရေးပါတဲ့ဥတ္တရပရာဒက်ရှ်ပြည်နယ်ထဲမှာသူတို့ကွန်ဂရက်ပါတီအတွက်မဲဆွယ်ဖို့ဂင်းခါမြစ်ကြောင်းအတိုင်း3ရက်ကြာထူးထူးခြားခြားတင်ပေါ်နဲ့တွားရောက်မဲဆွယ်မဲ့ခီးစဉ်ကိုတင်းနှင်းလာနေမှာစတင်လိုက်ပါပြီ။ဒါပေမဲ့2014မှာသူတို့ရဲ့ကွန်ဂရက်ပါတီကိုအပြတ်အသတ်အနိုင်ရခဲ့တဲ့လက်ရှိအာဏာရ BJP ပါတီကဝန်ကြီးချုပ်နရိန္ဒရာမိုဒီကိုအနိုင်ရဖို့သူဘလောက်လှုပ်ပေးနိုင်မလဲလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ New Delhi ကနေ Antenna Pasri Cha ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။ Congress Party ခေါင်းဆောင် Rahul Gandhi ရဲ့အမဖြစ်သူအသက်48နှစ်အရွယ် Priyanka Gandhi Vadra ဟာပြီးခဲ့တဲ့နှစ်လကမှနိုင်ငံရေးလောကထဲကိုတရားဝင်ဝင်ရောက်လာသူဖြစ်ပါတယ်။အိန္ဒိယနိုင်ငံလွတ်လပ်ရေးပြီးချိန်ကစလို့နှစ်ပေါင်း50နီးပါးနိုင်ငံကိုအုပ်ချုပ်လာတဲ့သူတို့ပါတီဟာ2014ကမှလွတ်တော်မှာအမတ်နေရာ543နေရာတွေက44နေရာပဲရပြီးအပြတ်ရှုံးခဲ့တာကြောင့်ရှေ့လာတဲ့မှာကျင်းပါရမယ့်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အပြင်းထန်ကြိုးစားလာတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနာရ BJP ပါတီရဲ့အမာခံပြည်နယ်3ခုမှာမကြသေးခင်က Congress ပါတီအောင်မြင်မှုတွေရခဲ့တာကြောင့်အားတက်နေကြတာဖြစ်ပါတယ်။ Congress ပါတီရဲ့အရှိဥတာပရဒက်ရှ်ပြည်နယ်ဆိုင်ရာအထွေထွေအတွင်းမှုဖြစ်ခန့်အပ်တာခံခဲ့ရတဲ့ဗာဒရာကလည်းသူကိုယ်တိုင်ပါဝင်ရှင်ပြိုင်မှာမဟုတ်ပေမဲ့သူတို့ပါတီအတွက်မဲရီပြန်ရလာအောင်သူလှုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံမှာ18နှစ်ကြာခေါင်းဆောင်ခဲ့တဲ့အဖွားဖြစ်သူအင်ဒရာဂန္ဒီလိုပဲလူလူကိုဆွဲဆောင်နိုင်စွမ်းရှိတဲ့ဗာဒရာဟာအခုတော့ဝန်ကြီးချုပ်မိုဒီရဲ့အမာခံနယ်မြေမှာသူ့ပါတီအတွက်မဲဆွယ်မှုကိုစတင်နေတာဖြစ်ပါတယ်။ဥတာပရဒက်ရှ်ပြည်နယ်ထဲမှာဂင်းကာမြစ်ကြောင်းအတိုင်းတင်မောနဲ့မိုင်90နီးပါးတွားရောက်မဲ့သူ့ခီးစဉ်ဟာလွတ်တော်ကိုယ်စားလှယ်ဖြစ်နေမိုးဒီအရွေးကောက်ခံခဲ့ရတဲ့ဘာယာနတီမှာအဆုံးသတ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူဟာမိုးဒီရဲ့ဂူဂျရတ်ပြည်နယ်မှာလူလူစုဝေးပွဲလုပ်ခဲ့တာပါ။ဥတ္တရပရဒက်ရှ်ပြည်နယ်ဟာလွတ်တော်အမတ်80ကျော်ရွေးကောက်တင်မြှောက်ရမယ့်ပြည်နယ်ဖြစ်တဲ့အတွက်နိုင်ငံရေးအရေးတိတ်ကိုအရေးပါတဲ့ပြည်နယ်ဖြစ်ပြီးသူ့မိခင်ဆိုနီယာဂန္ဒီရောသူ့ကိုရာဟုလ်ဂန္ဒီတို့နှစ်ယောက်စလုံးဝင်ပြီးအရွေးခံခဲ့တဲ့ပြည်နယ်ဖြစ်ပါတယ်။အရင်တုန်းကကွန်ဂရက်ပါတီကြီးစိုးခဲ့တဲ့ဒီပြည်နယ်ဟာ2014ရွေးကောက်ပွဲမှာ BJP ပါတီလက်ထက်ရောက်သွားတာဖြစ်ပါတယ်။ဗာဒရာဟာတင်မောရန်နာရနေရာတွေမှာဟောပြောပွဲတွေလုပ်ဖို့အတွက်စီစဉ်ထားတယ်လို့လက်ရှိအစိုးရလက်ထက်အလုတ်ကင်မဲ့နေတဲ့လူငယ်တွေအတွက်အလုတ်ကင်အခွင့်အလမ်းတွေရအောင်လုပ်ပေးဖို့မဲဆွယ်မယ်အပြင်ဆင်းရဲသားတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးဟောပြောဖို့လည်းရှိပါတယ်။Congress Party ကမဲဆွယ်ဖို့အတွက်ဗာဒရတ်ကိုတုံးလာတာဟာမိုဒီအတွက်တကယ်စိန်ခေါ်မှုတရလို့မြင်သူကတော့နိုင်ငံရေးတုံးသက်သူနီလန်ချန်မုခိုပရာဟိတ်ပ
ါ This is a certain amount of inherent
သူဟာပင်ကိုဆွဲဆောင်မှုရှိတဲ့သူပါသူမှာအားကျလောက်စရာအရေးသွေးတွေရှိရဆိုတာသူကိုယ်တိုင်ပြသခဲ့တယ်လို့သူ့ရဲ့အဖွားလိုပဲသူဟာရည်တည်ချက်ခိုင်မာတဲ့ခေါင်းဆောင်မှုတွေးပါလာတယ်လို့ဒါဟာမိုဒီမှာရှိတယ်လို့မျိုးပါ
ဒါကိုအရင်ရွေးကောက်ပွဲတွေမှာသူ့ကိုနဲ့သူ့မိခင်အတွက်သူ့မဲဆွယ်တော်ကပြသခဲ့တာဖြစ်ပြီးမဲပေးသူတွေကသူ့ကိုသူတို့ထက်ပိုပြီးသဘောကျခဲ့တယ်လို့အများကသုံးသပ်ကြပါတယ်။အိန္ဒိယနိုင်ငံမှာသတင်း၅ပတ်ကြာပြုတ်လုံမဲ့ရွေးကောက်ပွဲတွေကိုဧပြီလ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မကြသေးခင်ကအိန္ဒိယနဲ့ပါကစ္စတန်တို့ကြားပဋိပက္ခတွေအတွက်ခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ်နေသူ့ကိုသူဂုံယူနေတဲ့မိုးရီကိုအနိုင်ရဖို့အတွက်ကွန်ဂရက်ပါတီဟာအပြင်းထန်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံရေးတုံ့သက်သူအဂျွိုင်းဘိုးစ်ကတော့ပရိယန်ကာဗာဒရာကြောင့်အပြောင်းလဲတွေတိတ်ဖြစ်မလာနိုင်ပါဘူးလို့ဆိုပါတယ်
။ I mean, you know, Priyanka always grabs the headline.
Priyanka ga Bengali bhai ni ma ne ni ya yi be me thuru ja ja pyaung daw aw tu lou nai ma mla lo chano tan ya chi ba be. Du ri ga raw tu chaung pyaw ma ba be. Da mai Congress party ma tu chaung de kae a pyaung le ri twi la ya me lo ma mye u.
Congress party ga lwat daw ma amat ni ya 44 ni ya be ya tha da chaung. India nai ngai yi ma tu ru party pyan pi ni ya ya la bu twet. Amat ni ya ya ganan pyan pi ya bu a ye chi de lo le pyaw ba de. Congress party ma Nehru Gandhi Mithasu ga ni sin tet la du re da khaw saung pi kala cha she so India ma chi so niya ga ni satthama myaw raw let tet ma raw la phe yi yaung ne taman naingan da tyaw phit de Modi ko shoun nei ga ya da phit par de da ba mye akhu Vadra ga raw Congress party ma thu ja de du tyaw phit ni de atwet thuru party atwet ban law swan saung nai me so ra ko saung ji ya ma phit par de
ထခင်မျိုးသက်ပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကိုကြောင်လင်းစူးစီးပြီးမိုင်းအင်ဂျင်နိုင်တဲ့အတူတင်ပြထားပါတယ
်ချင်းပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှုမြန်မာအစိုးရကကြိုးပမ်းနေတဲ့အကြောင်းမတ်လ17ရက်နေ့ထုတ်တရုတ်ဆိုးဝါးပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်ရန်ကုန်မြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့ချင်းပြည်နယ်တွင်းရင်းနှီးမြှုပ်နှံမှုတွေလှုပ်ကန်ကြဖို့နဲ့ချင်းပြည်နယ်ထွက်ကုန်ပစ္စည်းတွေပြတ်တဲ့ခန္ဓာကပြည်တွင်းပြည်ပစီးပွားရေးသမားတွေကိုချင်းပြည်နယ်နဲ့ဆက်ဆက်ပြီးတော့လုံဆောင်ကြဖို့ဈေးကွက်ခွင့်လန်းတွေကိုပြတ်တခဲ့ပါတယ်။ချင်းပြည်နယ်အစိုးရနဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်တို့ကဒီခန်းနာကိုပူးတွဲပြီးတော့ကျင်းပခဲ့တာပါ။ပြပွဲမှာချင်းရိုးရဝက်စားတွေ၊သီးနှံတွေနဲ့ကော်ဖီတွေအပါအဝင်ချင်းဒေသထွက်ကုန်တွေကိုပြတ်တာပြီးစီးပွားရေးဆိုင်ရာဆွေးနွေးမှုတွေလည်းလုံဆောင်ခဲ့ပါတယ်။လမ်းပန်းဆက်သွယ်ရေးခက်ခဲတာ၊လက်စစ်မီနေပါတာစတဲ့အခြေခံအဆောက်အဦနှိမ့်ချမှုတွေကချင်းပြည်နယ်မှာရင်းနှီးမြှုပ်နှံကြမဲ့စီးပွားရေးသမားတွေအတွက်အဓိကကျတဲ့အခက်အခဲတွေဖြစ်လိမ့်မယ်လို့ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့အတွင်းမှူးဦးအောင်နိုင်ဦးကပြောပါတယ်ချင်းပြည်နယ်ဟာအိန္ဒိယနဲ့မြန်မာကြားစီးပွားရေးအရမဟာဗျူဟာကျတဲ့နေရာမှာတည်ရှိနေပြီးတော့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးတွေတိုးမြင့်ဖို့အတွက်အလားအလာကောင်းတွေရှိတဲ့နေရာဖြစ်ပါတယ်ချင်းပြည်နယ်တွင်းကြုံတွေ့နေရတဲ့ဆင်းရဲမှုနဲ့နှိမ့်ကျတဲ့လူမှုပတ်ဝန်းကျင်ပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်မြန်မာဆိုအကကြိုးပမ်းဆောင်ရနေတဲ့အကြောင်းတရုတ်ဆိုအပိုင်းဆင်ဟွာသတင်းမှာဖော်ပြထားတာပါ
ထိုင်းနိုင်ငံဟာမြန်မာနိုင်ငံလိုဖြစ်လာနေပြီလားဆိုတော့ရှိတ်ခဒီဟာရေးသားထားတဲ့စောင်းပေါင်းကိုမလေးရှားနိုင်ငံအခြေစိုက် The ASEAN Post သတင်း website မှာမတ်လ16ရက်နေ့ကဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာလောလောဆယ်စစ်တပ်ကအုပ်ချုပ်နေတဲ့နိုင်ငံပါ။ဒါပေမဲ့ဒီမိုကရေစီနိုင်ငံပြန်ဖြစ်ဖို့အခုလာမဲ့24ရက်နေ့ကြာရင်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်။ဒါပေမဲ့ဘလို့ဒီမိုကရေစီနိုင်ငံမျိုးဖြစ်လာမလဲဆိုတာကမေးခွန်းထုတ်စရာဖြစ်နေပါတယ်။ယုံကြည်စိတ်ချရတဲ့ဒီမိုကရေစီနိုင်ငံမျိုးလားဒါမှမဟုတ်မြန်မာနိုင်ငံကဒီမိုကရေစီမျိုးလားမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံခြေကံဥပဒေအရလွတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါမှဖြစ်မှာပါ။အခြေခံဥပဒေပြုပြင်ပြောင်းလဲရေးဟာစစ်တပ်ရဲ့ထောက်ခံချက်ရဖို့လိုပါတယ်။ထိုင်းနိုင်ငံမှာကနောက်တစ်ကြိမ်စစ်တပ်ကအာဏာထပ်သိမ်းအောင်မှလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတုန်းပါပဲ။နိုင်ငံရေးကအထီးကယုံတွေကိုမဖန်တီးဘူးဆိုရင်ဘာမှဖြစ်လာစရာအကြောင်းမရှိပါဘူးလို့ထိုင်းစစ်ဗိုလ်ချုပ်အပီရက်ခွန်ဆွန်ပွန်ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပြောထားခဲ့တာရှိပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်မှုတွေအရင်ကလည်းအကြိမ်ကြိမ်ရှိခဲ့တာကြောင့်နောက်တစ်ကြိမ်အာဏာသိမ်းမဲ့အရေးကအငြင်းတန်းစိုးရိမ်နေရတာပါ။ထိုင်းမှာတကယ့်စစ်မှန်တဲ့ဒီမိုကရေစီရှိနိုင်ပါမလားဆိုတာကလည်းမေးစရာဖြစ်နိုင်ပါတယ်။စွမ်ဒူးစစ်တပ်တို့ရဲ့မကြခင်ကကောက်ယူခဲ့တဲ့လူထုသဘောထားစစ်တမ်းအရာထိုင်းနိုင်ငံရဲ့အခြေအနေကလက်ရှိစစ်အစိုးရအာဏာမသိမ်းခင်ကအခြေအနေမျိုးပြန်ရောက်လာနိုင်ခြေရှိနေတယ်လို့ဆိုပါရယ်နိုင်ငံတွင်းမတည်မငြိမ်ဖြစ်လာရင်လက်ရှိအုပ်ချုပ်နေတဲ့စစ်အစိုးရအဖွဲ့ကအာဏာကိုထိန်းချုပ်ပိုင်ခွင့်ရှိတယ်လို့ထိုင်းဖွဲ့စည်းပုံခြေခံဥပဒေအပိုက်44မှာဖော်ပြထားပါရယ်နိုင်ငံရေးတင်းမာမှုတွေမဖြစ်အောင်ဘလို့ကြိုတင်ကာကွယ်မလဲဆိုတဲ့မေးခွန်းအပေါ်လူထုသဘောထားအများစုပေးကြတာကတော့ဥပဒေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်တင်တယ်လို့ဆိုပါရယ်ဒုတိယအများစုသဘောထားကတော့မတူညီတဲ့အဖွဲ့တွေရဲ့သဘောထားတွေကိုနားထောင်တင်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာအယက်သားအစိုးရဖွဲ့စည်းထားတယ်ဆိုပေမဲ့တကယ့်အာဏာကစစ်တပ်မှရှိနေတယ်ဆိုတာရှင်းနေပါရယ်ထိုင်းနိုင်ငံရဲ့အခြေအနေကလည်းမြန်မာလိုဖြစ်လာနိုင်ပါရယ်လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကရွေးကောက်ပွဲမှာအနိုင်ရရင်ထိုင်းနိုင်ငံမှာအခြေအနေတွေကဒီတိုင်းရှိနေနိုင်ပါတယ်တကယ်လို့သူရှုံးလို့တခြားသူဝန်ကြီးချုပ်ဖြစ်လာမယ်ဆိုရင်စစ်တပ်ကဘလောက်အထိလက်ခံနိုင်မှာလဲနောက်တစ်ချိန်အာဏာပြန်သိမ်းမှာလားထိုင်းဆိုရကိုတကယ်တမ်းဘသူကထိန်းချုပ်မှာလဲဆိုတာတွေကမေးစရာတွေရှိလာပါလိမ့်မယ်
ကိုကျောင်းလေးနဲ့မိုင်းအချင်းနိုင်တို့တင်ပြခဲ့တာပါရှင်။အခုကတော့ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်တင်ဆက်ပေးတာကိုနားဆင်ကြရအောင်ပါ။
ဒီနေ့မနေ့တည်းတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scobie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာ American Motor ယင်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ပါရှင်မြန်မာတရားစာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတက်မရောတိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအထွတ်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တရားစာတဝင်ငွေကိုဘယ်လိုစီမံခန့်ခွဲသင့်ပါသလဲဆိုတာကိုအမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်။သမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာစီရင်ခံစာတဲမှာတရားစတာဒုဖော်မှုကရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာသုံးရမယ့်အစားတဘာဝတရားစတာကရတဲ့အကျိုးအမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပါပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲသူကတိုက်တွန်းထားပါတယ်။တဘာဝတရားစာတကရတဲ့ဝင်ငွေတွေကတီးတန့်တစုတစ်ဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါ။တရားစာတဝင်ငွေတွေကိုအစိုးရကတဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။အော်ရှိတာပါတရားပေါ့ပေါ့လေ။နောက်အဲ့ခါကျတော့အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့ဘန်ဒါတွေရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘန်ဒါတွေရောက်လာမယ်။ပြည်ထောင်စုဘန်အဲ့ရနေမှနှစ်စဉ်အစိုးရဆက်တော်ဘန်ပြင်ပြရတယ်လေ။ဘန်ဒါရဲ့ဝင်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်ပြီးတစ်ပိုင်းအဲ့ဒါကိုပြန်ပြီးတော့တို့ညဌာနလိုက်ဘိုင်းဒီတိုတက်မှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးဆွဲမလဲဆိုတာလေပြန်ပြီးခွဲဝေသုံးဆွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ပြည်သူလူထုရတဲ့အကျိုးခံစားမှုရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတက်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ပြောင်းလဲနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တက်မတော်တင်ကျွတ်တဲ့နေနေမှာဆိုရင်ဥပိုင်ကော်မတီကနေဥပိုင်ဆိုတာတက်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခုဆိုအဲ့ဒီနှစ်ခုလုံးက လက်ရှိအနေအထားအရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတာဒီပိုင်းကော်မတီဆိုတာကျွန်တော်ပုံမှန်အဖြစ်တာဝန်စီးပွားရေးလုပ်ငန်းစမှန်မများကအစိုးရလက်အောက်မှာရှိရမယ်နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်တွေစစ်စစ်မှုအောက်ခါမှာတဘောကသူတို့စီးရင်တွေကိုကြည့်တွင်ရှိရမယ်ပြီးတော့အမျက်ခွန်ကိုဆောင်ရမယ်အဲ့ဒါတွေပေါ့လေအဲ့ဒါတွေအားလုံးကလွတ်ကင်းနေတာလွတ်ကင်းနေဆိုတာအစိုးရငွေရောမဝင်ဘူးဒီဥပဒေရဲ့ချူကြတဲ့ဖွဲ့စည်းမှုအခြေအနေကဒီစီးရင်စစ်ကဆက်လို့ရမရဘူးသူတို့စီးရင်တွေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမျက်ခွန်နဲ့မဆောင်ဘူးလို့အများကြီးဟိုသတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တမရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးဆင်းခွင့်မရှိတာကြောင့်ဘလို့နှိမ့်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ကုန်ငွေတွေကိုပဲရောက်သွားတာစစ်တပ်ရန်ကုန်ငွေတွေရောက်သွားတော့ဒါတဲ့စစ်တပ်ရန်ကုန်ငွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်ဆင်ဘလောက်ရောက်တယ်ဘလောက်သုံးတယ်ဆိုတာလေဟိုမသိတယ်ဟုတ်မသိတဲ့အတွက်တရားကဟိုပွင့်လင်းမြင်တာဘုံမရှိဘူးလို့ဆိုအောင်ပါဗောလေနော်အဲ့တော့တရားဟိုစူရောက်တော့အကျမ်းမြင့်တရားတော်ကစစ်တပ်ကြီးရာထင်မြင်ရစစ်တပ်ကြီးဖြစ်အောင်သုံးတွေ့ချက်နေတဲ့စစ်လက်နက်ပစ္စည်းဟိုတနည်းအားဆိုတော့တွေ့လိုက်ရပါတယ်ကဘာမှာတခါတော့ဟိုဒီဆက်ရန်နေရာတွေတော့ထုတ်လုပ်ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအချို့မှာမရှိဘူးဒီဝင်ငွေတွေမှန်သမျှနိုင်ငံတော်ကသုံးပိုင်းပဲမရှိဘူးထို့သူသူနဲ့ဆက်နေနေတဲ့အောက်ခြေတပ်မိသားစုတွေကလည်းဘလောက်တိအကျိုးခံစားခွင့်ရတယ်ဆိုတာမသိရဘူးပေါ့လေအများကြီးကတော့သူတို့ကပုံမှန်လာကလည်းပဲရမယ်ဒီပေါ်မှာဟိုကိုပိုင်းကုမ္ပဏီတွေဆိုရင်တနေ့တခါဟာလာဘလောက်အများရှိတယ်ရှိအောင်ရိုးရိုးဘုံနဲ့မဖြစ်ပဲနဲ့တိုင်းနေပြည်သားတွေရောဟိုတည်းမှာအဆုဝင်တာရပုဂ္ဂိုလ်ရောခွဲအမျက်ကိုခေါ်ကြရပါလေဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရအဲ့ဒါတွေရတဲ့လုံးဝမရှိရဖြစ်တဲ့အတွက်ဒီဟိုအကျိုးမြတ်ကိုအပြေးဝအောက်ခြေလူကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးဆိုတဲ့သဘောရောက်သွားတာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့တရားစတာဒေတာတွေကနေတက်တွေပြန်ပြီးတော့ရုပ်သိမ်းပြီးဥပဒေစိုးမိုးမှုရှိဖို့ကျောင်းမြေရေးရာမူဝါဒတရချမှတ်ဖို့အရေးကြီးကြီးလို့လည်းလို့ထောက်ပြထားပါတယ်။နောက်သဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ပြီးဥပဒေပြုပြင်ပြောင်းလဲရေးလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တမရော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရနဲ့တမရော်ကြားညှိနှိုင်းဆောင်ရွက်နိုင်ရင်တော့ရေရူပြည်လဲနိုင်တယ်လို့လည်းစီးပွားရေးပညာရှင်ဦးကန်ထွန်းကအခုလို့ထောက်ပြပြောဆိုပါတယ်ရှင်။
အတိအခြေခံကပြောင်းလဲရမှာကဒီဥပဒေကုမ္ပဏီကရဲ့ခြေလှမ်းမှုအောက်ကနေလွတ်ပြီးတော့အများကြီးယူနေသည့်ဆိုစီးပွားရေးလုပ်ငန်းမဆိုပြည်သူလူထုပါဝင်တဲ့တရုတ်ချင်းတော်၎င်းပြည်သူလူထုရဲ့စီးပွားရေးလုပ်ငန်းရှင်တော်၎င်းလုံနိုင်အောင်ဖန်တီးပြဖို့ဒါလိုပါတယ်အခုချိန်တွေကတော့ဒါမရှိဘူးဥပဒေကချုပ်ကန်တာနောက်တစ်ခါဥပဒေကဒီဥပဒေကုမ္ပဏီကနိုင်ငံတော်စီးပွားရေးလက်ရောက်မှာရှိပြီးတော့အခြားသောစီးပွားရေးလုပ်ငန်းများနေတူနော်ဆိုပြည်သူတို့ဒီအစီရင်ခံစားအမှန်တင်ပြမစင်းနေတင်ပြမယ်စစ်ဆေးမှုခံရမယ်ဆိုရက်ဥပဒေပြင်ဆင်မှုလုပ်ဖို့လိုပါတယ်ဆိုတော့ဒါတွေရဲ့လွန်ကဲပြီးကြည့်လိုက်မယ်ဆိုအခုနေထားတော့ဒါလုပ်ဖို့ကမလွယ်တဲ့နေထားရှိပါတယ်အချုပ်သူ့ရဲ့အနောက်မှာအဓိကတားဆီးကတော့ခြေကံဥပဒေကြီးဖြစ်နေတယ်နိုင်ငံတော်ခြေကျေဥပါလေအဲ့ဒါကိုပြင်ဆင်ဖို့လည်းလုပ်နေကြတော့လေဒါပဲအချိန်ကာမှပြင်းမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူးမသိရသေးဘူးအဲ့တော့လောလောဆယ်မှာဟိုကြောင်းလင်းဖို့ဆိုရင်နိုင်ငံတော်ဆိုးရနဲ့တက်မတော်နဲ့ညီနိုင်ဆွေးနေပြီးတော့ဒါတွေကိုဟာဥပဒေမှာကြောင်းနေမှာနားလည်ဖို့ယူပြီးတော့လုပ်မယ်ဆိုရင်လည်းဒါရေတို့ဖြစ်နေတော့ရေရှည်ကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာလေအချိန်ကြီးကြောင်းတော့မှာဆိုတာ
အခုတော့သုတဆုံလင်းအမေရိကန်တခွင်အဖတ်စဉ်ခဏကိုတင်ဆက်ပေးပါမယ်ရှင်ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ
်ဂိ
ီတာဒူရီယာဖန်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကနေအထူးသဖြင့်အမြင်အာရုံချို့တဲ့သူမတန်ဆွမ်းဂီတာပညာရှင်တွေအတွက်တန်ဆုံဒီဝိုင်းဂီတာမှုရဲ့အချက်ပေးမှုအတိုင်းလိုက်လံတိခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာတစ်ခုကိုဖန်တီးလိုက်ပါတယ်။အခုလိုကိရိယာကိုဖန်တီးနိုင်လာကြောင့်ဒါဟာမျက်မမြင်ဂီတာပညာရှင်တွေအတွက်ဩဂတ်စထရာတန်ဆုံဒီဝိုင်းကြီးတွေမှာပါဝင်တိခတ်နိုင်ဖို့အခွင့်အရေးလဲရနိုင်တာပါ။ဩဂတ်စထရာဂီတာဒီဝိုင်းကြီးရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့တုံချောင်းကိုကိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခပ်ပြေးပြေးခပ်ဖော့ဖော့ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဘီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
You know, in the past, we've been reliant on hearing sounds around us, so I've been playing in the violin section and I've been reliant on hearing.
ကျမဘဝတစ်လျှောက်လုံးအသံကိုပဲအဓိကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘင်းသားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံပြန်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လေမတိတာလာပါဘူး။
အခုအခါမှာတော့မျက်မမြင်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုငန်ဂီတသင်္ကေတပြဒုတ်ချောင်းလေးကအထောက်ကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုတ်ချောင်းကိုကြီးပြီးနောက်ကနေလိုက်တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီဒုတ်ချောင်းနဲ့ဆက်ထားတဲ့အာယုငန်ကိရိယာတွေကနေတဆင့်လိုက်တီးနိုင်မှာဖြစ်တယ်လို့ဆိုရတယ်။ဒီပစ္စည်းကိုဖန်တီးသူဘဟက်မက်ဒိုရှန်က
And what it does is it senses the movement of the hand. It senses angle, it senses roll and pitch.
ဒုတ်ချောင်းမှာတက်ထားတဲ့အာယုံခံကရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝဲဘယ်လိုချိုးလဲ။အတန်အနည်းအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘယ်လောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘယ်လိုအတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲ့လိုအာယုံခံကရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမျက်မမြင်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝဲမှာတက်ထားတဲ့ကရိယာကနေဖန်ယူပြီး vibrate တုန်ခါမှုနဲ့အချက်ပြပေးပါရယ်ဂီတာမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါရယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabey က
This technology essentially plugs you into the conductor's movements which is really exciting and it
ဒီကရိယာကနေတစင်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်းစုံတီးဝိုင်းကြီးတွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိစရာမလိုတော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလိုပါ
။ Haptic button ကရိယာကိုအခုခါမှာတော့မျက်မမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါ။ဂီတမှု Ivan Kemmer ကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
်။ When using it and being able to also being able to feel the signals that it gives you.
ဒီကိရိယာကိုသုံးတဲ့အခါမှာအာယုံခံဆင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်။ဒီနောက်ကိုဘလို့အတံမျိုးလိုချင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေ့ကျင့်ခံယူနိုင်ပါတယ်။သိမ့်မကြပါဘူးခဏဆိုရင်ပဲဘလို့လောက်ရမယ်ဆိုတော့သိသွားပါလိမ့်မယ်။ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့ဆင်ဆာတက်ပြီးတော့ဂီတသင်္ကေတတွေပြရတဲ့နေ့စဉ်တစ်ခုလို့ဆိုရမှာပေါ့ဗျာ
။အခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကိရိယာကိုတော့နောက်နှစ်မှဈေးကွက်တင်ရောင်းချဖို့မျှော်မှန်းထားပါရခင်ဗျာ။အောင်ရှိရကုနစ်တွေတော့ကရွှေကြီးကျဲတူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုအချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေရဖြစ်လာပါတယ်။အာရှတိုင်းမှာဆိုရင်လည်းအစစ်မြင့်နည်းပညာအသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရာဟာဆိုရင်တော့ကမ္ဘာတစ်လွှားကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။မတူခြားတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲ။တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ATO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်တဲဖော်နေတာပါဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ O ကပြောပါတယ
် A lot harder to get investors and there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့လည်းဆီလီကွန်ဗယ်လီမှာယင်းနည်းမြုပ်နှံမှုငွေကြေးရှင်တွေကပိုးပြီးတော့နှစ်သက်ကြတယ်လို့အိုးကပြောပါတယ
် You know you have a great idea great go and push it out
ဒီအစီအမအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ရင်းနှီးမြှုပ်နှံသူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှအလုပ်လုပ်ခဲ့သူပါစွန်းစားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အရှာမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ซิลิคอนแวลลีย์มาဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနည်းမြုံနံသူတွေကအစိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်မှဒါမှမဟုတ်မအောင်မြင်တဲ့တံကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
် There's been a lot of people go into depression people who potentially commit suicide
စိတ်ဓာတ်ကျသူတွေတက်တွေဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖိအားမျိုးစုံရင်ဆိုင်ရပါတယ်ကိုစနာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာဤပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွယ်ဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနီမျိုးနန်သူထွက်လွန်ကပြောပါတယ
် It's your ability to recruitTop talent, your ability to get top talent to work together well.
အင်တန်တော်ရဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်။ဤပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှာနေမဟုတ်ဘဲနိုင်ငံရခြားမှာလည်း Silicon Valley ကယင်းနီမြုပ်နှံသူတွေကရှာဖွေနေတာပါ။အဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်။
They come to the states and they invest a lot around this area.
America မှာလာအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းသာမဟုတ်တော့ဘဲအရှေ့တောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်းကနေအင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါအောင်ရှင်။
Netherlands နိုင်ငံ Utrecht မြို့ကရထားဒဇင်းပေါ်မှာတနင်္လာနေ့ကတနတ်နဲ့ပြစ်ခတ်ခဲ့တဲ့တနတ်သမားကိုနိုင်ပေါင်းများစွာလိုက်လံရှာဖွေခဲ့တဲ့နောက်မှာတန်တရာရှိသူကိုရဲတွေကဖမ်းမိခဲ့ပါပြီ။ဒီပြစ်ခတ်မှုမှာ3ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ပါတယ်။တန်တရာရှိသူကအသက်38နှစ်အရွယ်တူရကီနိုင်ငံဘွား Gökmen Tanis ဖြစ်မယ်လို့ယူဆကြောင်းရဲကပြောပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြကဗလီနှစ်ခုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတော့နောက်ပိုင်းနိုင်ငံရဲ့တနတ်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်အစိုးရကဆုံးဖြတ်လိုက်ပြီလို့ဝန်ကြီးချုပ်ကပြောပါတယ်။ဒီတနတ်ဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုလာမယ့်တနင်္လာနေ့မှာတိုင်ခင်မှာသတင်းမီဒီယာနဲ့လူထုကိုအသိပေးမယ်လို့လည်းပြောကြားခဲ့ပါတယ်။2019ကစရရခိုင်ပြည်ပကဖြစ်စဉ်တွေနဲ့ပတ်သက်ပြီးထပ်မံစစ်ဆေးအသေးပြုနိုင်ဖို့မြန်မာစစ်တပ်ကမတ်လ18ရက်နေ့မှာအဖွဲ့ဝင်3ဦးပါစုံစမ်းစစ်ဆေးခုံလုံးကိုဖွဲ့စည်းလိုက်ပြီးတော့စတင်စစ်ဆေးမှုတွေလုပ်မယ်လို့တမတော်ကာဝေးဦးစည်းချုပ်ရုံးကထုတ်ပြန်ပါတယ်။ဒီခုံရုံးဖွဲ့တာနဲ့ပတ်သက်ပြီးတော့ AI ဖွဲ့ကဒါမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့စစ်တပ်အနေနဲ့သူတို့လုပ်ရအမှန်တကယ်ပြောင်းလဲခြင်းဟုတ်မဟုတ်ပြောဖို့စောသေးတယ်လို့ပြောပါတယ်။ Human Rights Watch လူခွင့်ရေးဖွဲ့စည်းကတော့မြန်မာစစ်တပ်ကအသက်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးခုံရုံးကိုအယုံကြည်မရှိဘူးလို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံအရှိပြားကပပဗီနယ်မှာရုတ်တရက်ရေကြီးမှုနဲ့မြေပြုံမှုတွေဖြစ်ခဲ့တဲ့အတွက်တေဆုံးသူအရေအတွက်ဟာ80နီးပါးဖြစ်လာနေပါပြီ။ပျောက်ဆုံးနေသူတွေလည်းဒါဇင်နဲ့ချီရှိနေတာပါ။အင်ဒိုနီးရှားအာဏာပိုင်တွေရဲ့ပြောဆိုချက်အရတော့တေဆုံးသူဟာ89ဦးရှိပြီးတော့ပျောက်ဆုံးနေသူကတော့43ဦးရှိနေတယ်လို့ပြောပါတယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုကျောင်းလွင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line to meter 71925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.